American ပြည်သူတွေအနေနဲ့ Johnson & Johnson ကိုဗစ်ကာကွယ်ဆေးထက် Pfizer နဲ့ Moderna ပူထုတ်ကြဖို့ American CDC ကြံပေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အကြောင်းရင်းကတော့ Johnson & Johnson ကာကွယ်ဆေးကြောင့်ဖြစ်တော့ဖြစ်ခဲဖြစ်ပေမဲ့ထစ်လာခဲ့ရင်တခါတည်းရင်အသက်အန္တရာယ်ရှိတဲ့သွေးခဲမှုပြဿနာဖြစ်စေနိုင်လို့ပါလို့ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့လွတ်လပ်တဲ့ထိကြကြံပေးအဖွဲ့ကချက်တာဘေးနေ့ကပြောလိုက်တာပါ။ American CDC ရဲ့ကာကွယ်ဆေးထုတ်မှုဆိုင်ရာကြံပေးကော်မတီအနေနဲ့မနေ့ကအခုလိုတခဲနဲ့မဲခွဲအကြံပြုခဲ့တာဖြစ်ပေမဲ့နောက်ဆုံးညွှန်ကြားချက်ထုတ်ဖို့ကတော့ CDC အဖွဲ့ကိုယ်တိုင်ဆုံးဖြတ်ပေးအောင်ပါ GNG လို့တော်ခေါ်တဲ့ Johnson & Johnson ကာကွယ်ဆေးထုတ်ခဲ့တဲ့သူမှာသွေးခွဲမှုတွေနဲ့သွေးပြည်ဥနည်းလာမှုတွေဖြစ်ခဲ့တာကိုအရင်တွေ့ထားခဲ့ပြီးအများစုကအသက်50ကျော်အမျိုးသမီးတွေမှာဖြစ်ခဲ့တာပါအမေရိကန်မှာအခုလိုသွေးခွဲမှုကြောင့်အနည်းဆုံးလူ6ဦးသေဆုံးရတာကအန္တရာယ်ရှိတာအပြင်ဒီ GNG ကာကွယ်ဆေးက Pfizer နဲ့ Moderna လောက်ထိရောက်မှုမရှိဘူးလို့ CDC ကထုတ်ပြန်ထားပြီးဖြစ်ပါတယ်အခုလိုချိန်မှာအိမ်မွေးတိရစ္ဆာန်တွေနဲ့တခြားတိရစ္ဆာန်တွေကိုလည်းကိုဗစ်ကူးစက်နိုင်တာမို့ယောဂါရှိသူတွေနဲ့ထိတွေ့မှုရှောင်ပေးနေတယ်ဒါပေမဲ့တိရစ္ဆာန်တွေမှာဖြစ်ရင်တော့ပြင်းထန်မှုမရှိပါဘူးလို့အမေရိကန်ကျန်းမာရေးရာရှိတွေကပြောနေပါတယ်ခင်ဗျ